မြန်မာနိုင်ငံရဲ့အကြံတဲကြောင့်မြန်မာကလေးငယ်မျိုးဆက်တစ်ခုလုံးထိခိုက်ပျက်စီးသွားစေနိုင်တဲ့အကြောင်းကလေးသူငယ်ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မတီ CRC ကသတိပေးလိုက်ပါတယ်။ဆရာနာသိန်းကျင်းကစားလို့အသက်ခံခဲ့ရတဲ့ကလေး85ယောက်ဖမ်းဆီးချုံနှောင်ခံရသူ1000ဝန်းကျင်နဲ့အခြေခံကျန်းမာရေးစောင့်ရှောက်မှုနဲ့ပညာသင်ခွင့်ဆုံးရှုံးသူတွေကတော့မရေတွက်နိုင်အောင်ရှိနေတဲ့အကြောင်း CRC ကလက်ခံရရှိတဲ့သတင်းအချက်လက်တွေကိုကိုကပြီးဒီကနေ့ထုတ်ပြန်ချက်မှဖော်ပြပါရစေ။လက်နက်ကန်တပ်ဖွဲ့တွေနဲ့ရဲတပ်ဖွဲ့ဝင်တွေကကလေးတွေကိုတပ်ဖြတ်နေတာနဲ့ပတ်သက်လို့ CRC ကအပြင်းထန်ပစ်တင်ရှုံချထားပါဗျ။သူတို့နေအိမ်နေထဲမှာတင်အသက်ခံခဲ့ရတဲ့ကလေးတွေထဲမှာမန္တလေးမြို့က6နှစ်အရွယ်မိန်းကလေးတူဟာဖခင်ရဲ့ရင်ခွင်ထဲမှာပဲ1 byte ကိုပစ်ခတ်တပ်ဖြတ်ခံခဲ့ရတာလည်းပါဝင်ပါတယ်။ကလေးတွေဟာလည်းလူကြီးတွေနဲ့မခြားနေစဉ်နဲ့အမျှအကြမ်းဖက်ခံရတယ်၊ဗျံပရာပစ်ခတ်ခံရတယ်၊တမင်တကာဖမ်းဆီးခံနေကြရတယ်မိဘတွေနဲ့မွေးချင်းတွေအခုလိုဖြစ်ပျက်နေတာတွေကိုလည်းတွေ့မြင်နေကြရတယ်လို့ CRC ဥက္ကဋ္ဌမီကီကိုအိုတာနီကပြောပါတယ်။မြန်မာပြည်တွင်းလုံခြုံရေးတပ်ဖွဲ့တွေကစေယုံတွေနဲ့ကျောင်းတွေဘာသာရေးအဆောက်အဦတွေကိုသိမ်းပိုက်တက်ဆွဲထားကြောင်းကုလလူခွင့်ရေးအဖွဲ့ရုံးကယုံကြည်စိတ်ချရတဲ့အစီရင်ခံစာတွေလက်ခံရရှိထားတယ်လို့ပြောပါတယ်။ဒါ့အပြင်မြန်မာပြည်တွင်းကကလေးငယ်တသန်းခွဲဟာမလွှဲမသွေထိုးရမယ့်ကာကွယ်ဆေးတွေမထိုးရတဲ့အကြောင်းအလွန်အမင်းအဟာရဓာတ်ချို့တဲ့နေကြတဲ့ကလေး4000ကျော်ဟာလည်းကုသခွင့်မရတော့တဲ့အကြောင်း CRC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖြစ်နေတဲ့ပြဿနာတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းဖို့ချက်ချင်းအရေးယူဆောင်ရွက်ရေးတောင်းဆိုထားပြီးကလေးတွေရဲ့အခွင့်အရေးတွေကိုအစွမ်းကုန်ကာကွယ်ပေးဖို့နဲ့မြင့်တင်ပေးရေးကလဲသူငယ်အခွင့်အရေးဆိုင်ရာသဘောတူညီချက်တွေကိုလေးစားလိုက်နာဖို့ကိုလည်းမြန်မာနိုင်ငံကိုတိုက်တွန်းထားပါတယ်ရှင်။